ကချင်ပြည်နယ်ဗမော်ကျင်းထောင်မှာမတရားသိမ်းဖွဲ့နဲ့ဆက်သွယ်မှုပုံမှန်ဥ18/1နဲ့5လကျော်ကြာဖမ်းဆီးခံခဲ့ရတဲ့တခါ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ ABSDF ကဗဟိုကော်မတီဝင်ရဲဘော်ကိုမင်းထေးကိုဖမ်းဆီးထားခဲ့တာကနေပြီးတော့အခုရုံးထုတ်စစ်ဆေးခဲ့တဲ့အကြောင်းကိုထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှပြောပြပေးပါမယ်ရှင်
။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ ABSDF ကဗဟိုကော်မတီဝင်ရဲဘော်မင်းထေးဟာ2016ခုနှစ်ဒီဇင်ဘာလ28ရက်နေ့ကကချင်ပြည်နယ်လိုင်စာအတွာစိန်လုံပူးပေါင်းဂိတ်မှာမတရားသိမ်းဆက်သွယ်မှုပုံမှန်စက်ခွန်တင်နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်။ဖမ်းဆီးစဉ်မှာသူ့ရဲ့ ABS ရဲ့အဖွဲ့အစည်းရဲ့ဗက်တစိတ်နဲ့ KIA နဲ့တွဲရိုက်ထားတဲ့ပုံတွေကိုတက်တေလုပ်ပြီးသူ့ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ကို9လကျော်ကြာတဲ့အထိဗမော်အကျဉ်းထောင်မှာထားပြီးဂျွန်လ10ရက်နေ့ကရုံးထုတ်စစ်ဆေးခဲ့တဲ့အခြေအနေကိုတော့ဇနီးဖြစ်သူလည်းဖြစ်ABS ရဲ့မြောက်ပိုင်းအထွေထွေအတွင်းမှုလည်းဖြစ်တဲ့မန်နန်းရင်ကအခုလိုပြောပြပါဗျ
။ဘုမတာတက်တည်10ရောက်တင်တယ်လေ10ရောက်တင်တော့အခုက9ရောက်မြောက်ပြီးပါ9ရောက်မြောက်ဖြစ်တာပေါ့။ဆယ်တည်းလိုရတဲ့တင်ခဲ့တယ်။သူကတော့ဆောက်ဆောက်ပြောလာတာကအဲ့ဒီကိုအဖွဲ့ကိုအဖွဲ့ရဥစ္စာလေ။လက်တစ်စိတ်တွေတွေ့တယ်ပေါ့နော်။နောက်ပြီးတော့မှသူကအဲ့ဒီဓာတ်ပုံပေါ့ဓာတ်ပုံတွေ့တယ်သူလည်းဥစ္စာမျိုးတွေဒီဝါနဲ့ကိုရင်နဲ့တွဲရိုက်တဲ့ဓာတ်ပုံတွေ့တယ်ပေါ့။တရားမပြောတာကအဲ့ရမ်ကိုကမှရိုက်ခဲ့တယ်ပေါ့နော်။အဲ့ဒီဟာပဲရောက်ပြောတယ်
။သူဟာ KIA တပ်ဖွဲ့ဝင်တွေနဲ့ဓာတ်ပုံရိုက်ထားတာကိုအကြောင်းပြုပြီးမတရားအသိနဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးခြင်းဟာမဖြစ်သင့်ဘူးဆိုပြီးမန်နန်းရင်ကဆက်ပြောပြပါတယ်။
ကြောင်ရရှိမယ်ဆိုတော့ဘလို့မှဒါမကထိုင်လို့ဖြစ်တယ်ဓာတ်ပုံရိုက်ထားတဲ့ပြောကြရင်တော့အဲ့လိုဓာတ်ပုံရိုက်ထားလို့ဒါဒီအရိုးပြောချက်တင်ရမယ်ဆိုရင်ဟိုအလုံးကိုတင်ရမယ်အခြေအနေမျိုးဖြစ်နေတာပေါ့နော်ဒီမှမဟုတ်လေနဲ့တကယ်လည်းဒီတရားဥပဒေစိုးမိုးရေးလို့ပြောပြီးဆိုလို့ရှိရင်ဒါအများဘလို့မှဆွဲချက်မခံလို့ဘူးအများဆုံးလို့ရမယ်အခုဒီကုလိုပဲမြင်တယ်လေဒီအချိန်နေနေလို့မှဖြစ်နေလို့နေတဲ့အချိန်မှာပေါ့နော်ဒါယုံကြည်မှုကိုပြတ်ပြားစေတဲ့အရာဖြစ်တယ်ဆိုတော့အချိန်ကြာလာနေနေဒီဟာဟာကောင်းတဲ့ရက်လာမဟုတ်ဘူးပေါ့
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်အဖွဲ့တွေနဲ့တူ ABS ရဲကလည်းလက်မှတ်ရေးထိုးထားတာပါအခုလိုမျိုးဗဟိုကော်မတီဝင်တယောက်ကိုမတရားအသိနဲ့ဆက်သွယ်မှုနဲ့ဖမ်းဆီးတာဟာလက်မှတ်မထိုးရသေးတဲ့တခြားအဖွဲ့အစည်းတွေအတွက်ပါနိုင်ငံရေးအရယုံကြည်မှုတွေညှော့နှဲစေပါတယ်ဆိုပြီးမန်နန်းရင်ကဆိုပါတယ်
အဲ့မှာထိုးထားတယ်ဆိုတော့အဖွဲ့ထဲမှာပင်ယုံကြည်မှုဒီကောင်းနေရတဲ့ကာလလေဒီချင်းနေအောင်မှာယုံကြည်မှုကဒီတစ်ခုကိုလုံးလိုက်တယ်ပြောကိုမင်းသေးကိုဖမ်းတာတစ်ခုလည်းမဟုတ်ဘူးအစီတစ်ခုလုံးကိုပါသွားပြီးထိုးထည့်ရောက်တယ်တကယ်နဲ့အဲမှာထိုးစည်းထားလူတွေအဲမှာပင်ယုံကြည်မှုတွေညှော့နှဲလာမယ်ဆိုရင်မထိုးရသေးတဲ့လူတွေထဲမှာလည်းပို့ပြီးမှဒါကပြောစရာဖြစ်တယ်ယုံကြည်မှုကိုလည်းပို့ပြီးမှညှော့နှဲစေတဲ့အရာဖြစ်တယ်ဟိုကိုမင်းသေးကိုတော့အပြင်ပေါ့နော်နောက်ဆက်တဲ့လူတွေဆက်မဖြစ်ဖို့ကအများကြီးကိုအစီရဲ့ခိုင်မာမှုကိုယူမယ်ဆိုလို့ရှိရင်ဒီကိစ္စကထမဖြစ်ဖို့ကအရင်ရည်ကြီးတဲ့အရာတစ်ခုလို့မြင်ပါတယ
်။ကိုမင်းထိပ်ပြန်လဲလွတ်မြောက်ရေးအတွက်သက်ဆိုင်ရာညဉ့်ညံ့ရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေထံကိုစာရေးအကြောင်းကြားထားတာတွေလုပ်ခဲ့ပြီးဖြစ်ကြောင်း ABSD ရဲ့အနေနဲ့ကလည်းကိုမင်းထိပ်ကဗဟိုကော်မတီဝင်ဖြစ်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်လို့တရားစွဲအဖွဲ့အစည်းဖြစ်တဲ့မြမတက်မတော်ကတာဝန်ရှိသူတွေနဲ့ညှိနှိုင်းသွားမှာဖြစ်ကြောင်းကိုလည်းဖန်စီပိစအချိန်နေမှာပြောဆိုနေပေမဲ့အခုချိန်ထိကတော့ညှိနှိုင်းဆွေးနွေးနိုင်တာတွေတော့မတွေ့ရသေးပါဘူးအမှုရင်ဆိုင်နေရတာဟာ9လကျော်ကြာနေပြီဖြစ်တဲ့အတွက်လဲဒီကိစ္စဟာအ мян ဆုံးဖြေရှင်းပေးတဲ့နယ်ဆိုပြီးမိသားစုဝင်တွေကတော့ပြောဆိုခဲ့ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့က ABS ရဲကလက်မှတ်ရေးထိုးထားခဲ့ပါတယ်ရှင်